မြောက်ကိုရီးယားမြို့တော်ပျုံယန်းကကင်ဆွန်းရှင်မြန်မာကိုရီးယားစစ်ပွဲစတင်တဲ့68နှစ်ပြည့်အထိမ်းအမှတ်အနေနဲ့လူမှုအင်အားပြအခြေတက်ပွဲကျင်းပခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကထုတ်လွှင့်တဲ့ဗီဒီယိုထဲမှာအစစ်မြေခေါင်းဆောင်တွေပါဝင်တဲ့လူထောင်ပေါင်းများစွာကိုတွေ့ရပြီးမဲ့ဒီဗီဒီယိုနဲ့ပတ်သက်ပြီးတည်တည်ချာချာအတိမပြုတ်နိုင်သေးဘူးလို့ Reuters သတင်းကပြောပါတယ်။1950ပြည်နှစ်ဇွန်လ25ရက်နေ့ကကွန်မြူနစ်မြောက်ကိုရီးယားအစိုးရဟာတောင်ကိုရီးယားနိုင်ငံဘက်ကိုလျှက်တပြတ်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်တရုတ်နဲ့ဆိုဗီယက်တို့ကြောတောင်နောက်ခံပေးထားတဲ့မြောက်ကိုရီးယားတပ်တွေနဲ့အမေရိကန်ဥဆောင်တဲ့ကုလသမဂ္ဂတပ်ဖွဲ့ဝင်တွေတိုက်ခိုက်ခဲ့ရမှာအရက်သားနဲ့စစ်သား3000လောက်သေဆုံးပြီး5000လောက်ဒုက္ခသည်တွေဖြစ်လာပါတယ်။မြောက်နဲ့တောင်ကိုရီးယားနိုင်ငံတွေဟာတရားဝင်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးတာမျိုးမရှိသေးဘဲအပြစ်အခက်ရက်စဲထားတာသာဖြစ်ပါတယ်။